လျှက်စစ်မီတာကရုတ်တရက်တိုးမြင့်တက်မှတ်လိုက်တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့တက်ကြွလှူရှားသူတွေရန်ကုန်မြို့မှာဒုတိယနေ့အဖြစ်ဒီကနေ့ဆက်လက်ဆန္ဒပြကြပါတယ်။မီတာကရနဲ့ဆလောက်တိုးလိုက်တဲ့အပေါ်မှာဝေဖန်တန်တွေထွက်ပေါ်နေချိန်မှာပဲဆန္ဒပြကန့်ကွက်မှုတွေလည်းထွက်ပေါ်လာတာပါ။ရန်ကုန်မြို့ကလျှက်စစ်မီတာကရှော့ပေးရီတောင်းဆိုခဲ့ကြတာကိုတော့ဆန္ဒပြပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ရန်ကုန်မြို့က VOA သတင်းတော့ကိုအောင်ရဲမမောင်ကအပြည့်စုံပြောပြပေးမှာဖြစ်ပါတယ်ဗျာ။
အော်တိုဘာလ6ရက်နေ့တုန်းကရန်ကုန်မြို့တော်ခမ်းမရှိမှာဆန္ဒထုတ်ဖော်ခဲ့သလိုဒီကနေ့အော်တိုဘာလ9ရက်နေ့မှာလည်းရန်ကုန်မြို့တော်လျှက်စစ်ဓာတ်ပေးရုံးရှိမှာလူပေါင်း100လောက်နီးပါးကဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ပြည်သူတွေသဘောမပါဘဲတိုးမြင့်လိုက်တဲ့ဓာတ်3ဆွဲကကိုပြန်ပြီးရှော့ချပေးဖို့နဲ့ဓာတ်ကတွေရှော့ချမပေးမချင်းဆန္ဒထုတ်ဖော်မှုတွေကိုတောက်လျှောက်လုပ်သွားမယ်လို့လည်းဆန္ဒထုတ်ဖော်မှာပါဝင်ခဲ့တဲ့ပြည်သူတခုဖြစ်တဲ့ကိုကျော်နေဝင်းကပြောပါတယ်။
ဒီတာကောင်ရှော့မပေးမချင်းကိုကျွန်တော်တို့တော့ဆန္ဒပြနေမှာ။ပြနေတယ်လို့ပြနေမယ်ဒီမီတာကောင်ကိုရှော့ချပေးမယ်လို့ကျွန်တော်တို့တရားဝင်ကြေညာမှပြည်သူအသိပေးမှကျွန်တော်တို့ကဒီကိစ္စကိုကြက်မှာပါခင်ဗျာ
။ပြည်သူတွေရဲ့သဘောဆန္ဒမှာပါပဲလျှက်စစ်မီတာကတွေတိုးမြင့်တာဟာအာဏာရှင်ဆန်တဲ့အပြစ်မှုဖြစ်တယ်လို့လူမှုကောင်းဆောင်ဒေါက်ဆန်းစုကြည်ကပြောဆိုပြီးမကြခင်မှာပဲပြည်သူတွေထဲမှာအခုလိုဆန္ဒထုတ်ဖော်မှုတွေတောက်လျှောက်ဖြစ်ခဲ့တာပါလက်ရှိတိုးမြင့်လိုက်တဲ့မီတာကတွေကြောင့်အခြေခံပြည်သူတွေမှာမီတာတိုးမြင့်တဲ့ဈေးတွေအပြင်အခြေခံကုန်စည်နှုန်းတွေတက်လာတာနဲ့ရင်ဆိုင်ရတော့မယ်လို့လည်းကြီးမနိုင်မြို့နယ်အနေထိုင်သူအမျိုးသမီးတူကဆန္ဒထုတ်ဖော်မှာပြောပါတယ်အော်တိုဘာလ6ရက်နေ့တုန်းကဆန္ဒထုတ်ဖော်မှုတွေပြုလုပ်ပြီးမှတော့ရန်ကုန်မြို့တော်လျှက်စစ်ဓာတ်ပေးအဖွဲ့ဥက္ကဋ္ဌဖြစ်သူဦးအောင်ခိုင်ကဆန္ဒထုတ်ဖော်ခဲ့တဲ့ပြည်သူတွေဟာပြည်သူကိုကိုစားမပြုဘူးလို့ပြောဆိုခဲ့တဲ့ကိစ္စကိုလည်းဒီကနေ့မှပဲဆန္ဒထုတ်ဖော်ခဲ့တဲ့ပွဲမှာပြည်သူတွေကအခုလိုတုံ့ပြန်ခဲ့ပါတယ်
။အဲသူမနေ့ကပြောလိုက်တဲ့ဥစ္စာပေါ့နော်အပြေဆုံးကတော့ဒီလူတွေကပေါ့နော်တမင်တကာစူပူအောင်လှုပ်ဆော်တဲ့ပုံစံမျိုးပေါ့ဒါပြည်သူကိုကိုစားပြုတဲ့လူတွေမဟုတ်ပါဘူး။ဒီကတော့ပြည်သူကိုကိုစားပြုတဲ့လူတွေဆိုရင်သူကကျွန်တော်တို့ရှစ်ခိုးလိုက်မယ်လို့သူတော့သုံးသပ်ပြောပါတယ်ခင်ဗျာ။ကျွန်တော်ကဒီပုံမှာသုံးသပ်ချင်တာကတော့ကျွန်တော်ကပြည်သူကိုကိုစားမပြုဘူးဆိုရင်သူနဲ့ကျွန်တော်နဲ့ပြည်သူဆန္ဒကိုခံယူတဲ့ပွဲတစ်ခုကျင်းပမယ်။တကယ်လို့ကျွန်တော်ရှုံးခဲ့တယ်ဆိုရင်ကျွန်တော်လက်ကိုဇက်ကိုလက်ဆင်းခံပေးမယ်ကျွန်တော်အသိခံပေးမယ်။တကယ်လို့ဒါသူရှုံးခဲ့ပဲဆိုရင်သူယာတုကနှုတ်ထွက်ပေးရလားဆိုတဲ့ဟာမျိုးကျွန်တော်ကြိုက်ဆိုင်ကြပါတယ်
။ပရမနေ့ဆန္ဒထုတ်ဖော်ဝဲတွေအပြီးမှာတော့ဆန္ဒထုတ်ဖော်ခဲ့တဲ့နေရာမှာပါဝင်ခဲ့တဲ့တက်ကြွလှူရှားသူ၄ဦးကိုပုံမှန်18နဲ့ကျော်ရတာ yes ကမ်းမှာအမှုဖွင့်ရေးယူခဲ့ပါတယ်။yes ကမ်းမှာအမှုဖွင့်ခံရချိန်မှာ yes ကမ်းကရဲရချီအချို့ကလည်းအခုလိုမီတာကားတွေတိုးမြင့်တာကိုသူတို့အနေနဲ့လည်းသဘောမတူဘူးလို့တက်ကြွလှူရှားသူတွေကိုပြောဆိုခဲ့တဲ့အကြောင်းကျွန်တော်ထုတ်ပေါ်မှာပါဝင်ခဲ့တဲ့ကိုအောင်မင်းသိန်းကပြောပါတယ
်အဲ့တော့ကျွန်တော်တို့မိသားစုတွေကိုကျွန်တော်တို့ပြန်ပြီးပေးရတဲ့အခါမှာကျွန်တော်တို့မှလည်းဒီလိုလျှက်စစ်မီတာက300တွေဟိုပေါင်းအိုးနဲ့ထမင်းချက်တာတွေအော်ဗလိတ်300တွေဆိုမှကျွန်တော်တို့ဒါဆိုရင်ကျွန်တော်တို့လည်းရတဲ့လာကနဲ့မလုံတော့လို့ကျွန်တော်တို့ကနှစ်ဆတိုးပြီးပေးဆောင်မယ်အဲ့တော့ကျွန်တော်တို့အတွက်လည်းတော်တော်ဒုက္ခရောက်ပါတယ်တဲ့ကျွန်တော်တို့တွေကခင်ဗျားတို့လိုမပြောရဲလို့ပါဗျာတဲ့ကျွန်တော်တို့ကိုစားတောင်းဆိုနေတာလည်းသိပါတယ်ကျေးလဲကျေးဇူးတင်ပါတယ်ဒါမှမဟုတ်ကျွန်တော်တို့အခုလိုအေးအေးယူတာတော့နားလဲပေးပါတဲ့အဲ့တော့ကျွန်တော်တို့လည်းမလုပ်ချင်ပါဘူးတဲ့ညွန်ကြားချက်တွေကြောင့်လောက်ရတာပါလို့သူတို့ကျွန်တော်တို့ပြန်ပြောပြရပါလားအဲ့တွက်လည်းကျွန်တော်နာမည်တွေထုတ်မပြောချင်ပါဘူးဝန်ထမ်းတွေအတွက်လည်းကျွန်တော်တော်တော်စိတ်မကောင်းဖြစ်ရပါလားအဲ့ဒီနေ့ဒုက္ခကကျွန်တော်တို့ပြည်သူတွေမဟုတ်ပါဘူးပြည်ထရေးဝန်ထမ်းတွေရောတပ်မတော်သားတွေရောနိုင်ငံဝန်ထမ်းတွေရောအားလုံးခံစားနေရတဲ့ဒုက္ခဖြစ်တဲ့အတွက်ပြည်သူကိုငဲ့ညာတနာသောအဖြစ်ယနေ့လျှက်စစ်မီတာကတိုးမြင့်ကောက်ခံခြင်းကိုအမြန်ဆုံးရပ်ဆိုင်းပေးပါလို့ကျွန်တော်ပြည်သူကိုစားကျွန်တော်တောင်းဆိုနေရခြင်းဖြစ်ပါတယ်
လျှက်စစ်မီတာကားတွေအရင်ကတယူနစ်ကို35ချက်နှုန်းနဲ့ကောက်ခံခဲ့ရတာကနေလက်ရှိအချိန်မှာတော့မီတာယူနစ်100ကျော်သုံးတဲ့သူတွေကိုတယူနစ်ကအကျပ်50နဲ့နိုဝင်ဘာလဓာတ်အသုံးပြုတဲ့စည်းရုံးမှာစတင်ထည့်သွင်းကောက်ခံတော့မှာဖြစ်ပါတယ်။မီတာကားရှော့ချရေးနဲ့ပတ်သက်ပြီးတော့ဆန္ဒထုတ်ဖော်ခဲ့တဲ့ပြည်သူတွေဟာညနေ6နာရီကနေ8နာရီအထိမြင်းဒီကိုမြို့နယ်ကနေအလုံးမြို့နယ်အထိခွင့်ပြုမိမှာပါပဲဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။မနေ့ပြန်အော်တိုဘာလ10ရက်နေ့မှာတော့မင်္ဂလာတောင်မြို့နယ်ကနေစတင်ပြီးတော့စီတန်းလဲလဲလမ်းလျှောက်မယ်ဆိုပြီးတော့လည်းသူတို့ကတရားဝင်ကြေညာသွားခဲ့ပါတယ်ခင်ဗျာ။